လူရဲတဘောရမပါဘဲနဲ့ကြားပြည်နယ်အစိုးရတခုတည်းရဲ့ဆုံးဖြတ်ချက်နဲ့လောက်ကော်မြို့ကနာဟေဝံပန်းချံမှာဒီဘူဂျုံဆန်းကျေးရုပ်ဆောက်လုပ်တာနဲ့ပတ်သက်ပြီးတော့ကန့်ကွက်နေတဲ့ကရင်နီလူငယ်တွေကခြောက်ရောက်ကိုပြည်နယ်အစိုးရဖွဲ့ကတရားစီရင်လိုက်ပါတယ်။ဒါဟာပြည်နယ်အစိုးရနဲ့ကရင်နီလူငယ်တွေနောက်ဆုံးအကြိမ်ဆွေးနွေးပွဲပြီးပြည့်ပြည့်ရဲ့နောက်ပိုင်းအစိုးရဘက်ကပထမဆု
ပုံမှန်သစင်နဲ့ကရားပြည်နယ်အစိုးရလက်ထောက်ညွှန်ကြားမှုဦးတန်းအောင်ကတရားလိုလုပ်ပြီးဗိုလ်ချုပ်ကျေးရွှေရှိပြောင်းရေးလှုပ်ဆောင်နေတဲ့ကရင်နီလူငယ်ကောင်းဆောင်6ယောက်ကိုမေလ16ရက်ကတရားစွဲဆိုလိုက်တာဖြစ်ပါတယ်။ကရင်နီလူငယ်တွေဟာဗိုလ်ချုပ်ကျေးရွှေရှိပြောင်းမှုဆန္ဒဖော်ထုတ်ရင်းသွေးမြေကြားခဲ့တဲ့ဖေဖော်ဝါရီ12ရက်ကိုကရင်နီပြည်ရေတော်ပုံလေးအဖြစ်မတ်လ15ရက်ကကြေညာချက်ထုတ်ပြန်ခဲ့သလိုကရားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးဟာနိုင်ငံရေးရှာစိုးရေးကောင်တွေအမျိုးသားသစ္စာဖောက်တည်လို့ဖော်ပြခဲ့ပါတယ်။ဒီကြေညာချက်ကိုအခုတရားစွဲဆိုခံရတဲ့လူငယ်6ယောက်ကတာဝန်ခံလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။လွိုက်ကော့မြို့မှာရဲစခန်းကအဖမ်းလာခံဖို့ဖုံးတဲ့ဒဏ်ရာအကြောင်းကြားထားတဲ့အတွက်ဒီကိစ္စကိုကရင်နီလူငယ်တွေတိုင်ပင်ဆုံးဖြတ်ပြီးမှအမှုရင်ဆိုင်ဖို့အတွက်ကြေညာချက်မကြခင်ထုတ်ပြန်သွားမယ်လို့တရားစွဲခံလူငယ်တွေတဲကပါစကွာလေကအခုလိုပြောပါတယ်
။သွားမကလက်ကော့မြို့မှာရဲစခန်းဆိုကျွန်တော်တို့ဖုံးဆက်လိုက်ပဲ။ရစကန်လာပြီးလာရအဖန်ခံလို့တဲ့ဘုံနော်အမှုရင်ဆိုင်ကြောင်းကလည်းမလာသူပြီးရင်ဖန်ချက်မှတခါတည်းဖန်စီဖန်ချက်တော့ဖို့တဲ့ဆိုနာဖုံးလန်းဆက်လာတယ်တစ်ခါမှလည်းကျွန်တော်ရဲ့မိသားစုအိမ်မှာဦးရဲကြီးကနော်အချင်းကြီးကလာရရှာဖွေစစ်စီးရတယ်ပဲလောက်တော့ခဲ့တော့သူကကလောက်ချင်တဲ့တည်ပုံစံနဲ့သူတို့လိုရဆက်တင်မှာပဲဒါသူတို့ပုံမှန်ကြီးလို့ကျွန်တော်ကတော့အဲ့လိုပြောချင်တယ်ခေါ့
ဥပဒေပုံမှာ30ရဆိုရင်6နှစ်6လကနေအမြင့်ဆုံး3နှစ်ဖြစ်ပြီးဒဏ်ငွေ15သိန်းအထိချမှတ်ခံရနိုင်ပါတယ်မတူညီရဲ့အဖွဲ့အစည်းတွေအတိုင်းဝိုင်းနေကြမှာညှိနှိုင်းမှုတွေမရှာဘဲပုံမှန်တွေအမျိုးမျိုးနဲ့ရေးယူထောင်ချဖို့လှုပ်ဆောင်နေရဟာပြဿနာရဲ့အဖြစ်မဟုတ်ကြောင်းကြားပြည်နယ်ဒီမိုကရက်တစ်ပါတီအထွေထွေအတွင်းရေးမှူးခူးသဲရယ်ကအခုလိုပြောပါတယ
်ဒီနေ့တွေကိုဒီလိုအရေးယူအောင်မဲ့တယ်ဆိုတာကဒါဒီရင်းနဲ့ဒီနယ်မှာဖြစ်နေတဲ့ပြဿနာကြီးအတိအကျရှာနေတဲ့ခြေကဒါမဟုတ်ဘူးဆိုတာတော့ဒါကျွန်တော်အဲ့လိုပြောချင်တယ်။တိုင်းဒါပေါင်းစုံနေတဲ့ဟိုကျွန်တော်တို့နိုင်ငံမျိုးကိုတော့ငင်းချရေးဆိုတဲ့ဟာလည်းရမှာမဟုတ်ဘူး။အဲကျွန်တော်တို့ဒီပြည်ရေးဆိုတဲ့ဟာလည်းချက်လာမှာမဟုတ်ဘူး။ဒါပြီးတော့ကျွန်တော်ပြောနေတဲ့ဒီမျိုးကိုဒီလိုဆက်ကြပြီးခေါ်ကြည့်လို့ဆိုတဲ့ဟာရလေဟိုအများရဲ့ဟာတာချစ်တဲ့ဒီပိုင်းရေးနောက်ပြီးတော့ဒီချက်မကအကြီးကရှိသွားနိုင်တယ်လို့ကျွန်တော်ပြောပါမိတယ
်။တရားစွဲခံထားရကရင်ဒီလူငယ်6ယောက်ကတော့ခူချူဖဲကေ၊ခူရီဒူ၊ခွန်တော်မတ်၊ပါစကွာလေခွန်ကျွန်ဘောနဲ့ဒီဒီကိုဖြစ်ပါတယ်လူငယ်6ယောက်ကတော့ဒီမှုကိုဘလို့ရင်ဆိုင်သွားမယ်ဆိုတာကိုစူဝေးတိုင်ပင်ပြီးမှသတင်းထုတ်ပြန်ချက်ကိုလည်းမကြခင်ထုတ်ပြန်သွားဖို့ရှိကြောင်းပြောပါတယ်ကြားပြီနဲ့ဆိုရဟာလွိုက်ကောမျိုးကကနာဟင်ဝန်ပန်းညံမှာ2019ဇန်နဝါရီ30ရက်နေ့ကဗိုလ်ချုပ်ကြီးရုပ်ကိုစိုက်ထုတ်ခဲ့ရပါဒါဟာအများပိုင်းနေရာတစ်ခုမှာလူထုဆန္ဒမပါဘဲဗိုလ်ချုပ်ကြီးရုပ်ကိုစိုက်ထုတ်ခဲ့ရလို့ဆိုပြီးကရင်ဒီလူငယ်တွေကကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့ကြီးရုပ်အတွက်သုံးတဲ့ကျပ်သိန်းငွေ1000ကျော်ကိုလည်းပြည်နယ်အစိုးရကပို့မွင်လင်းနဲ့ချပြဖို့အတွက်တောင်းဆိုခဲ့ကြပါတယ်ဒီတောင်းဆိုဆန္ဒပြမှုတွေကိုအစိုးရကအင်အားသုံးနှိမ်နင်းခဲ့တယ်လို့ရုံးရင်းစံကမှုတွေကိုလည်းရဲကရဘာကြီးနဲ့ပစ်ခတ်ခဲ့ရကြတဲ့လူတချို့တန်းရခဲ့ပြီးဖမ်းဆီးထိန်းသိမ်းခံရတာကြီးလည်းဖြစ်ခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းမှာဒီပြဿနာကိုဖြေရှာဖို့အတွက်ဆန္ဒပြခေါင်းဆောင်တွေပြည်နယ်အစိုးရအမျိုးသားပြည်နယ်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC ပါဝင်သက်ဆိုင်ရာအဖွဲ့အစည်းတွေပါဝင်တဲ့ငါးပွင့်ဆိုင်ဆွေးနွေးမှုတွေဖြစ်လာခဲ့ပြီးဖမ်းဆီးခံလူငယ်တွေကိုလည်းအစိုးရကပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆုံးမှာမေလ14ရက်နေ့ကကျင်းပခဲ့တဲ့အစိုးရနဲ့ကရင်ပြည်ခေါင်းဆောင်တွေနဲ့ကျင်းပရဲ့ဆွေးနွေးပွဲမှာတော့တစ်ဖက်ပြည်လည်မှုတွေမရဘဲတင်းမာမှုတွေပြန်ဖြစ်ခဲ့ရမှာကရင်ပြည်လူငယ်ခေါင်းဆောင်တချို့ကိုတရားစွဲဆိုခဲ့ရလည်းဖြစ်ပါတယ်။